သမဂ္ဂတွင်မူချုပ်ဦးတန့်ကွဲလွန်သွားပြီးတဲ့နောက်မှာတော့သူ့ရဲ့ဇာပနအခမ်းအနားကိုအကြောင်းပြပြီးတော့အရေးခင်ဖြစ်ခဲ့တာဟာဆိုရင်44နှစ်ပြည့်သွားပါပြီ။ဒီမိုကရေစီလှုပ်ရှားမှုတွေနဲ့အရေးပါတဲ့အရေးတစ်ခုအရေးခင်တစ်ခုဖြစ်ပေမဲ့လို့ဒီကနေ့အထိကတော့စစ်မှန်တဲ့ဒီမိုကရေစီမရရှိသေးဘူးလို့ဦးတန့်အရေးခင်မှာပါဝင်ခဲ့သူအဲ့ဒီအချိန်လုံးကကျောင်းသားမျိုးဆက်ဟောင်းတွေကပြောဆိုလိုက်ပါတယ်။ဒါ့အပြင်ဦးတန့်အမတ်တရအခမ်းအနားတွေကိုအစိုးရကဥဆောင်ကျင်းပပေးဖို့ကိုလည်းကျောင်းသားမျိုးဆက်ဟောင်းတွေကတောင်းဆိုကြပါတယ်ဒီကနေ့ကြာရောက်တဲ့ဥတ္တအရေးခင်နှစ်ပတ်လည်နေ့အကြောင်းကိုတော့ကိုစီတူကစူးစီးတင်ပြထားပါတယ
်ဥတ္တအရေးခင်44နှစ်မြောက်နှစ်ပတ်လည်နေ့မှာအဲ့ဒီအရေးခင်မှာပါဝင်ခဲ့သူနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကကျွတ်သမကအထွေထွေတွင်မှုချုပ်ဟောင်းဥတ္တရဲ့ရုပ်အလောင်းထားရှိရာဥတ္တကုဘိမှန်ကိုတွားရောက်ကာရဝပြုကြပေမဲ့တခါတနာဂုံပြုရတာမျိုးမဟုတ်ပဲတော့ပိတ်ထားတဲ့ကုဘိမှန်ရှိမှာကိုအစီစဉ်နဲ့ကိုပဲအလင်းတင်တယ်လို့ကာရဝပြုကြပါတယ်လက်ရှိဒီမိုကရေစီအစိုးရအနေနဲ့ဥတ္တအရေးခင်းလို့အမတ်တရနေမျိုးမှာဥတ္တကုဘိမှန်ကိုအတိမတ်ပြုပေးဖို့ကျောင်းသားမျိုးဆက်တွေကတောင်းဆိုကြပါလေ1984ဥတ္တအရေးခင်းမှာပါဝင်ခဲ့တဲ့ကျောင်းသားဟောင်းဦးကျော်အောင်ပြောတာကတော့
ဒီခင်းမှာလည်းဒီမိုကရေစီဘက်တော်သားတွေဖြစ်တဲ့ကိစ္စဖြစ်တဲ့ပုံကိုယ်တွေကသူ့ရဲ့ကျေးဇူးတရားကိုသိဖို့လို့သူ့ရဲ့ဂုဏ်မှုတွေကိုနားလည်သိရှိဖို့လိုတယ်ဒါပေမဲ့နားလည်မသိရှိဘဲနဲ့ဟာလာကူကိုတော့ကဒီနေရာလေးရခဲ့တာမှာကိုတို့တိုက်ပွဲဝင်လို့ကျောင်းသားလေးဆုံးလို့စမ်းနဲ့တိုက်ပွဲဝင်လို့နေရာရခဲ့တာရခဲ့တာဒီလိုဆိုဦးလေးဝင်းရဲ့သဘောရဆိုကျွန်တော်မှပထမရလေးပြုတ်နိုင်မှာအဲ့တော့တိုက်ပွဲဝင်တော့ရခဲ့တဲ့နေရာလေးကိုတော့မှဒီမူကြီးရမှာထိုင်နေအတိမတ်ပြူတော့ခန္ဓာမလုပ်နိုင်ဘူးခန္ဓာကြီးဒီမှာလုခွင့်ကိုလို့မရခဲ့ဘူးဒါအမှန်တန်ဝမ်းနေကြကောင်းတယ်ပေါ့နော
်ဦးတန့်ဆိုကပအထင်ကြီးရမြန်မာလူမျိုးတယောက်ရဲ့ဂုဘိမှန်ကိုမျိုးဆက်သစ်တွေသိရှိနိုင်ဖို့တခန္ဓာနာဖွင့်လက်ထားတယ်လို့ဂုဘိမှန်ကိုလာရောက်တဲ့အထက်ကတဦးဖြစ်သူဦးတင်အောင်ကပြောပါတယ
်အခုဒီအစိုးရလက်ထက်မှာတော့ဒီလိုမျိုးကပမှာဒီကပလူမျိုးတယောက်ကတော့တာဝန်ကြီးကြီးတွေယူခဲ့တယ်နောက်တော့အတတရကဘာစစ်လို့ဖြစ်ပင်ဟာမျိုးရတယ်တော့ကဲတင်ခဲ့တဲ့ကရသူကဘာကုလသမဂ္ဂအထွေထွေမှုရုပ်တရောက်ကိုနော်အဒီနဲ့ပေါ့ဒီဘာဘာပြီးမှာဒီလိုမျိုးဘာဘာပြီးရလူဖြစ်ခဲ့တဲ့ဘုံဝင်ကြွားစာနဲ့ရှိခဲ့တဲ့ဆိုတဲ့ဟာကိုဘုံဝင်ကြွားရင်းနဲ့ပဲဒီဟာကြီးကိုဖွင့်လှစ်ပြီးတော့ပေါ့နော်တခန်းတနာနဲ့ထားတဲ့လို့ရှင်းတယ်ပေါ့နော်ဒါတော့အခုအဲ့လိုဒီလိုမျိုးဖြစ်နေရတော့စိတ်မကောင်းအင်တာမဝန်းနေသွားတယ်စိတ်မကောင်းကြတော့တကယ်တမ်းကျတော့ဒီပုဂ္ဂိုလ်ကြီးကတကယ်အင်တာထုံးကြီးပြတ်တဲ့ပုဂ္ဂိုလ်ကြီးပါကြီးမြတ်တဲ့ပုဂ္ဂိုလ်ကြီးကအခုကပေါ့နော်ဟိုဂုံပြုတ်မခံရမယ်ねဒီလိုပေါ့နော်တော်လေးခက်ခဏတော့ဒါမဖြစ်သင့်ဘူးဖြစ်နေတယ်ဥယျာဉ်လေတော့
ဥဒ္ဒအရေးခင်းနှစ်ပတ်လည်အနေနဲ့ဥဒ္ဒကုဘိမှန်ရှိအခမ်းအနားလှုပ်ခွင့်ကိုကြိုတင်ခွင့်တောင်းခဲ့ပေမဲ့မိသားစုနဲ့တပ်ဆိုင်ရာကခုမပြုခဲ့ဘူးလို့အမတ်တရပွဲစီစဉ်သူတွေကပြောပါတယ်ဒါနဲ့ပတ်သက်ပြီးအတိအကျသိရဖို့အတွက်ဥဒ္ဒရဲ့ကျန်းမာရေးမိသားစုဝင်တွေနဲ့ဆက်သွယ်မေးမြန်းဖို့စူးစမ်းပေမဲ့လည်းအဆက်အသွယ်လုပ်လို့မရခဲ့ပါဘူးဥဒ္ဒနှစ်ပတ်လည်နေ့အခမ်းအနားတွေကိုတော့ရန်ကုန်မြို့နေရာတချို့မှာကိုယ့်စီစဉ်တဲ့ကိုကျင်းပခဲ့ကြပါလေ။မရန်ကုန်မြို့နယ်ပေါ့စီတီကျောင်းတိုက်မှာလှုပ်တဲ့အထိမ့်မှတ်ပွဲမှာရခိုင်နစ်တွေကလိုပဲ84ကျောင်းသားမျိုးဆက်တွေနဲ့နိုင်ငံရေးလှုပ်ရှားသူတချို့တက်ရောက်ကြပါလေ။အစိုးရတောင်းရှိသူတချို့ကိုဖိတ်ကြားခဲ့ပေမဲ့မတက်ရောက်ခဲ့ဘူးလို့အထိမ့်မှတ်နှစ်ပတ်လည်ခမ်းနားစီစဉ်သူတွေကပြောပါလေ။အာနာရှင်စန့်ကျင်ရေးနဲ့ဥတ္တဇာပနာကျင်းပရေးတမိုင်းအထင်ကြီးအဖြစ်ပြက်တွေကိုမျိုးဆက်သစ်တွေသိရှိနိုင်ဖို့နဲ့ဒီမိုကရေစီပြည်ပြန်အောင်ဖော်ထုတ်နိုင်ဖို့ရည်ရွယ်ပြီးတော့ဒီလိုအထိမ့်မှတ်ပွဲတွေကိုကျင်းပတာဖြစ်တယ်လို့ဥဒ္ဒရေးခင်းမှာပါဝင်ခဲ့တဲ့ကျောင်းသားခေါင်းဆောင်ဒေါက်တာလှမြင့်ကပြောပါတယ
်ဒီဒီမိုဒီရာကောင်းဥဒ္ဒမြင့်ကကြားနေတယ်လို့ထင်လို့ဆိုတော့တကယ်တော့ကျွန်တော်ဒီမိုဒီရဲ့နေရာလေးပေါ့ဆက်လက်ပြီးတန်ဖိုးဝင်အောင်ဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ဖြစ်ဆက်ဆက်လှူရှားခဲ့နိုင်ငံရေးရဲ့ပတ်သက်လို့လှူရှားမှုအဲ့ဒါကိုပတ်သက်ပြီးတော့ကျွန်တော်တို့ကလည်းတတ်နိုင်တော့ကျွန်တော်တို့အသက်ရွယ်ကြီးပြီးပြီလေသမိုင်းရောမှာကြောက်မှာမဟုတ်ပါဘူး။သို့တော့သမိုင်းရောမပြောက်ရင်လည်းဒီလိုခန္ဓာကျင်းပါတဲ့ဥစ္စာတွေကကြောက်ပေါ်သွားမှာကိုကျွန်တော်တို့ဆိုပါ။ဒါကြောင့်မို့ဒီလိုခန္ဓာကိုကျင်းပါပြီးတော့မြေသရိယမျိုးကျွန်တော်တို့လက်သိကံလူတွေကိုကျွန်တော်တို့ကလည်းခိုးပြောင်းတောင်းပေးတဲ့ခန္ဓာကိုကျွန်တော်တို့များဆုံးရှိပါ။
ဥဒ္ဒဟာတတရမြောက်ကလသမဂအတွင်းမှုချုပ်ဖြစ်1962ခုနှစ်ကနေ1982ခုနှစ်အထိ10နှစ်ကြာတာဝန်ထမ်းဆောင်ခဲ့တဲ့အာရှတိုက်ကပထမဆုံးကုလသမဂ္ဂအတွင်းမှုချုပ်ဖြစ်ပါတယ်။သူ့တပ်တန်းအတွင်းကျူဘာဒုံးကျည်ရေးကိစ္စနဲ့ကွန်ဂိုပြည်တွင်းစစ်ပွဲတွေကိုပြည်လည်အောင်စူးစမ်းဖြေရှင်းခဲ့တာကြောင့်အထူးကကြီးကျူးခံရသူပါ1984ခုနှစ်သူ့ကွယ်လွန်ချိန်မှာသူ့ရဲ့ကြံရစ်တဲ့ရုပ်အလောင်းကိုမြန်မာနိုင်ငံကိုပြန်တယ်လာပြီးတော့နိုင်ငံတော်အခမ်းအနားနဲ့ဂုဏ်ပြုတချို့ကိုအဲ့ဒီချိန်ကအာနာရှင်ဥနေဝင်ကညှင်းဆန်ခဲ့တဲ့အတွက်တက္ကသိုလ်ကျောင်းသားတွေကသပိတ်မောက်ဆန္ဒပြပြီးတော့ဥတ္တရုပ်အလောင်းကိုလူယူခဲ့တာကြောင့်တမိုင်းမှာထင်ရှားတဲ့ဥတ္တအရေးခင်ဖြစ်ခဲ့ရတာပါ။အဲ့ဒီအရေးခင်ကာလအတွင်းကျောင်းသားလူငယ်ထောင်နဲ့ချီအဖမ်းခံခဲ့ရပါပဲ။တရားဝင်ထုတ်ပြန်ချက်တွေအရတည်ဆုံးသူ18ဦးထက်မနည်းရှိပေမဲ့တည်ဆုံးသူအရေးအတွက်အဲ့ဒီထက်ပိုများမယ်လို့ခန့်မှန်းခဲ့ကြပါလားခင်ဗျာ။